COVID-19 ကာယောဂါစတင်ဖြစ်ပွားတဲ့အကြောင်းကိုစုံစမ်းစစ်ဆေးမယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဦးဆောင်တဲ့နိုင်ငံတကာစုံစမ်းရေးအဖွဲ့ကိုတရုတ်အစိုးရကလက်ခံတော့မှာဖြစ်ကြောင်း WHO Pacific အနောက်ပိုင်းဒေသအရေးပေါ်အခြေအနေဆိုင်ရာအကြီးအကဲဘာဘာတန်တေအိုလိုဘိုကိုရီကကျန်းမာရေးနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်။ WHO continues to contact China.
နိုင်ငံတကာအဖွဲ့နဲ့ဆွေးနွေးဖို့ရောဒီဖက်သွားမယ့်နေရာရင်းနဲ့ပတ်သက်ပြီးတော့ပါ WHO ကတရုတ်အစိုးရကိုအဆက်အသွယ်မပြတ်လုပ်ခဲ့ကြောင်းနဲ့ဒီလိုတွေ့ဆုံဆွေးနွေးမှုဟာ WHO အတွက်ဒီကိစ္စစုံစမ်းရေးဘယ်လိုလုပ်ရမလဲဆိုတာကိုသိလာစေနိုင်တယ်လို့အချိန်လေးကိုနားလည်ဖို့အတွက်တိတ်ကိုအရေးပါတယ်လို့လည်းပြောပါတယ်တရုတ်အစိုးရကအခုဒီချိန်မှာတော့နိုင်ငံတကာအဖွဲ့လာရောက်တာကိုကြိုဆိုတာကြောင့် January အစောပိုင်းလောက်မှာတောင်းရောက်နိုင်ဖို့ရှိတယ်လို့လည်းပြောသွားတာပါကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးဖို့အတွက်တောင်းဆိုတာဟာတရုတ်အစိုးရကိုစန့်ကျင်မှုအဖြစ်နဲ့ပြောဆိုပြီးနိုင်ငံတကာစုံစမ်းရေးအဖွဲ့ဆစ်ဆေးဖို့တောင်းဆိုချက်ကိုတရုတ်ကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာဖြစ်ပေမဲ့အခု WHO ဥဆောင်တဲ့စုံစမ်းမှုကိုတော့လက်ခံခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီစုံစမ်းရေးမှုတွေကိုဒီယောဂါပိုးစတင်တွေ့ရှိရဝူဟန်ကိုတွားရောက်ခွင့်ပေးမပေးတော့တည်တည်ချာချာမသိရသေးပါဘူး။ဒီယောဂါဖြစ်ပွားမှုအတိုင်းအတာနဲ့ပတ်သက်ပြီးတရုတ်ကဖုံးကွယ်ထားတဲ့ဆိုပြီးအမေရိကန်ကဆွတ်ဆွဲခဲ့တာဖြစ်ပြီး WHO ဥဆောင်တဲ့စုံစမ်းမှုဟာပွင့်လင်းမြင်သာမှုရှိစေဖို့အတွက်တောင်းဆိုထားတာပါ။ဒီစုံစမ်းမှုမှာပထမအဆင့်ကနဦးသူတေသနာအတွက်တရုတ်သိပ္ပံပညာရှင်တွေကိုလောက်ခံပြုတာအတွက်လဲဝေဖန်ခဲ့တာဖြစ်ပါတယ်